မကြခင်ကုန်ဆုံးတော့မယ့်2018ခုနှစ်တွင်အနေဒီအရတားအစိုးရအတွဲရခိုင်ပြည်နယ်ပြည်ထနာနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလိုစိန်ခေါ်မှုတွေကအရင်နှစ်တွေကထက်အရှိန်ပိုပြီးတော့မြင့်လာတယ်လို့ဆိုရမှာပါ။ဒါအပြင်ရိုက်တာသတင်းတော်နှစ်ဦးနှစ်ရှည်ထောင်နှံတွေချမှတ်ခံရတဲ့ကိစ္စနဲ့ကချင်ပြည်နယ်မှာဒုက္ခသည်အရေးဆောင်ရွက်သူတွေထောင်ချခံရတဲ့အခြေအနေတွေမြေယာကိစ္စတွေနဲ့လူခွင့်ရေးဆိုင်ရာပြဿနာတွေကလည်း2018ခုနှစ်အတွင်းမှာလူအများထောက်ပြဝေဖန်ခံရတဲ့ကိစ္စတွေဖြစ်ခဲ့ရတာပါ။ဒါပေမဲ့မြမရေးလေးလာသူဦးတက်မောင်တန်းကတော့ပြည်တွင်းနဲ့နိုင်ငံတကာရှေ့မှောက်မြမနိုင်ငံရေးအခြေအနေကိုအခုလိုမျိုးနှိုင်းယှဉ်သုံးသပ်ခဲ့ပါတယ်
။ပြည်တွင်းနိုင်ငံရေးအနေနဲ့ဆိုရင်တော့တိုးတက်မှုရှိတယ်လို့ပြောရမှာပေါ့။မကြသေးခင်ကအပြစ်ခရဆေးကိုတပ်ပြော်တစ်ဖက်တက်ကြေညာပေးတယ်။အဲ့ဒါတော်တော်ကြီးကြီးမားတဲ့တိုးတက်မှုတစ်ခုလို့ပြောလို့ရတာပေါ့။နော်အပြီးတော့နိုင်ငံရေးအတည်ပြုမှုရှိတယ်။ကျန်းကျန်းရေးကောက်ပွဲကိုလည်းအောင်မြင်စွာကျင်းပနိုင်ခဲ့တယ်။တိုင်းပြည်ထဲမှာနိုင်ငံရေးအမကျေနပ်လို့ဆန္ဒပြပွဲတွေရှိပေမဲ့လို့ကြီးကျယ်တဲ့ဆန္ဒပြပွဲကြီးတွေလည်းမရှိခဲ့ဘူး။ဆိုတော့ဒီဘုရားအဖြစ်တိုးတက်မှုရှိတယ်လို့ပြောအောင်ပေါ့။နိုင်ငံတကာမှာတော့မြန်မာနိုင်ငံကအနုလက္ခဏာအမှတ်ဆုံးရှုံးမှုတွေရှိတယ်လို့ဆိုအောင်ပါပေါ့။အဲ့ဒါကတော့ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာမြန်မာနိုင်ငံအင်ဒီချာမြန်မာနိုင်ငံအဂုံတိခါတက်လာအောင်တုံ့ပြန်နိုင်တဲ့နေရာမှာတော့ကျွန်တော်တို့မှာအားနည်းချက်ရှိနေကုန်မယ
်ဒီလိုအခြေအနေတွေကြောင့်လာမယ့်2019ခုနှစ်မှာမြန်မာနိုင်ငံရဲ့အခြေအနေတွေဟာဘာတွေမျှော်လင့်ထားနိုင်ပါသလဲ
ပြည်တွင်းရဲ့ရဲ့ရတော့ဒီ line တစ်ခုလို့ပေါ့နော်ပိုင်းရဲ့ကြလိုက်တက်လိုက်ရတာမျိုးတော့ပြည်ညာရဲ့တခြားသောဉာဏ်ဉာဏ်ရည်တွေရဲ့သဘောတရား dissect ပြီးရှိနေတယ်လို့ထင်တယ်။မသိတူတူကြကြအကြောင်းလည်းရှိပါမလားမပြောနိုင်ဘူးပေါ့နော်။နိုင်ငံတကာဆက်ဆံရေးကိစ္စမှာတော့ပြည်တွင်းကတုံ့ပြန်နေပုံနဲ့ကြည့်ရတာကတော့ထူးခြားပြီးတော့အပြုသဘောဆောင်တဲ့ညီငွေးမျိုးကိုစိတ်ကူးကြည့်လို့မရနိုင်ဘူး။မရနိုင်တဲ့ပုံမျိုးလို့နိုင်ငံတကာဆက်လက်ပြီးရေးယူတာတွေဆောင်ရွက်တာတွေရှိနေတဲ့ကြောင့်မို့အောက်ကိုကျသွားတဲ့ငွေကြေးမျိုးတောင်မြင်ကြည့်လို့ရမယ်ဖြစ်နေ။ရှေ့2019ကိုကြည့်ရလို့ရှိရင်မြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့အရေးယူမှုတွေကတော့လက်ရှိတုံ့ပြန်ပုံမျိုးကိုမပြောင်းလဲနိုင်ဘူး။ဆိုလို့ရှိရင်တော့ဆက်လက်ပြီးတော့အနုတ်သဘောဆောင်တဲ့ဖြစ်ရည်ပဲကြုံရလိမ့်မယ်လို့ညွှန်နေတာပေါ့နော်
။စီးပွားရေးပညာရှင်ဦးမင်းခင်ကတော့2018ခုနှစ်အတွင်းစီးပွားရေးအခြေအနေဟာဗက်စုံဖွံ့ဖြိုးတိုးတက်မှုမရှိသေးဘူးလို့သုံးသပ်ခဲ့တာပါ။ဒါဘာကြောင့်ပါလဲ
။ဟာရေးကြည့်ဆုံးတစ်ချက်ကပါလဲဆိုတော့ငွေရတဲ့နှစ်60လောက်တောင်းလျှောက်ရှိလာခဲ့တဲ့ဘုလုံးပုံကိုင်းမှုသိရတော့ဒီမှာခံရပုံတွေကနေပြီးတော့အ ਨੇ ဆုံးတစ်သိတစ်ပိုင်းပုံစံပြောင်းသွားတဲ့အချိန်ကြီးရောက်လာတာပေါ့။နောက်လာပဲအဲ့ဒီအခုပြောင်းမှုကြောင့်သူတို့ကလမ်းမကနေလမ်းမကိုသွားနေတယ်ဟိုတွေ့နေတဲ့အကြည့်မှာအခုလိုနှိမ့်ကွေးတာအောက်ခြေမှာစီးပွားရေးလေးလံတာဒါတွေဖြစ်လာတာဆိုတော့ဒီပိုင်းမှာတိတိလေးစိတ်ကြီးနဲ့ပတ်သက်တဲ့ကဏ္ဍတွေတော့ပြောအင်းများရင်းနှီးနှံ့မှုနဲ့ဆက်နွယ်တဲ့ကဏ္ဍတွေမှာဟုတ်လားကြည့်နေတာတိုးတက်နေတာမတကယ်လုပ်နေတဲ့လူတွေမှာအင်းနဲ့အများကြီးပုံပြီးတော့တိလာလုံးနိုင်ဆိုင်နိုင်ဖြစ်လာတာတွေကျွန်တော်တို့တွေ့နေရတယ်။ဒါပေမဲ့ဒီအဓိကပြောရမယ့်ချက်ကလေပတ်လာတဲ့စီဝါရီကုသလာ GDP ကိုဟုတ်လားတိုးတက်လာနေတဲ့စီဝါရီကဏ္ဍတွေကလုံးလုံးတဝင်ခွဲဝေမှုပေါ့အများစီကမရောက်သေးဘူးဆက်အဖြစ်ပေါ့တကယ်ကျွန်တော်တို့မူဝါဒပြန်သုံးသပ်တဲ့နေအရင်ကကျွန်တော်တို့ရန်ဒီယာဟောင်းကအရင်လုပ်မိတယ်ဟောင်းအရင်စဉ်းစားမှုအဟောင်းနဲ့တွားနေပြီးတော့ခိရောက်တဲ့ပြည်ပြောင်းလေးမလုပ်နိုင်ဘူးကျွန်တော်တို့ကောက်ချက်ဆွဲရမယ
်ဒါကြောင့်လာမယ့်2019ခုနှစ်အတွင်းစီးပွားရေးမှာခိရောက်တဲ့တိုးတက်မှုမျိုးမြင်လာရနိုင်ဖို့အတွက်မူဝါဒပိုင်းဆိုင်ရာအဓိကတော့ချက်တွေကိုပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့လဲစီးပွားရေးပညာရှင်ဦးမင်းခင်ကအကြံပြုခဲ့ပါတယ်
။ဒီမှာနိုင်ငံရေးညီညွတ်ရေးမျိုးတွေရှိတယ်သူလည်းပတ်နေတယ်။တော့အဲ့ဒီလည်းပတ်နေတဲ့ဥစ္စာတွေနဲ့ဆက်ဆက်ပြီးတော့လုံတာကိန်းလာလို့နိုင်ငံနေအောင်ပို့ပြီးတော့တောင်းအားပေးနိုင်ရင်ဖြစ်လာနိုင်တယ်။ဒါပေမဲ့ဒီဘက်ကလည်းကျွန်တော်တို့ကဟိုအန်ဒီရီရဲ့ရှိနေတယ်။ဟိုအတင်းဆောင်မခံနိုင်တဲ့ဟာလေးဆိုရှိနေတယ်။ဒါတွေတော့အများကြီးကျွန်တော်တို့သတိထားဖို့လိုတယ်။ချုပ်ပြောရရင်တော့ဟိုလွဲလာခဲ့တဲ့ဟာလေးကိုပြန်တင့်နေရတယ်အခြေအနေလို့ကျွန်တော်တို့ပြောရမယ်အဲ့ချိန်မှာလေကျွန်တော်ကစဉ်းစားများကျိုးရလက်တယ်ကျွန်တော်ကတစ်ခါလေးလုံးတယ်ဆိုတော့တက္ကသိုလ်မှာတော့က
အဲ့ဒီလိုအတင်းဆုံးခံနိုင်တဲ့အခြေအနေကိုကြော်လွှားနိုင်နေစဉ်တော့ဒီဝါရီဟာဘယ်လိုပဲဖြစ်ဒီနေ့တဲ့ပုံစံတော့ကောင်းလာတယ်ဆိုတော့ကျွန်တော်မြင်ရနိုင်တယ်လို့ကျွန်တော်ခန့်မှန်းတယ်။ဒါကတော့ကုံဆုံးတော့မယ့်2018ခုနှစ်အတွင်းကျုံခဲ့ရတဲ့နိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေပေါ်မှာမူတည်ပြီးလာမယ့်2019ခုနှစ်အတွင်းကျုံလာရနိုင်မယ့်အခြေအနေတွေကိုသုံးသပ်တင်ပြခဲ့တာဖြစ်